Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ1ရက်တနင်္ဂနွေနေ့ညနေစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 18, 19နဲ့ 25 တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ၊ကိုညက်နေခင်စီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါ၊ကျွန်တော်ညနေမှာတနင်္ဂနွေနေ့ညနေခင်သတင်းတွေကိုမတ်မြတ်သတင်းအောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ဟောင်ကောင်မှာတော့ဒီမိုကရေစီထောက်ခံဆန္ဒပြတဲ့သူတွေဟာဒီကနေ့မှဆူဝေးဆန္ဒပြခဲ့ကြပြီးတော့အမေရိကန်ကောင်စစ်ဝင်ရုံးရှိကိုလည်းတွားရောက်ခဲ့ကြပါတယ်။စပိန်နိုင်ငံမက်ဒရစ်မြို့မှာမနေ့ဖြန်တနင်္လာနေ့မှာစတင်ကျင်းပမယ့်ရာဇီဝူဆန္ဒညီလာခံကိုကမ္ဘာတစ်ဝန်းနိုင်ငံပေါင်း200လောက်ကကိုယ်စားလှယ်တက်ရောက်ကြမှာဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလာလေးတွေမှာတော့ကလဒန်မြစ်စီမံကိန်းဆောက်လုပ်ရေးတဲ့ပစ္စည်းတွေကုမ္ပဏီအနေနဲ့စစ်နယ်ရဲ့အဆောင်အအုံနဲ့တည်ယူပို့ဆောင်တာတွေမလုပ်ဖို့ရခိုင်လက်နက်ကိုင်ဖွဲ့ဘက်ကသတိပေးလိုက်ပါတယ
်ဗမာရေးဘေးဗမာလက်နက်ကိုင်သူအားကိုပို့စားပြီးတဲ့လက်နက်ကိုင်ဖွဲ့စီမှာပါလာလို့မရဘူးပါလာလို့ရှိရင်တော့ကျွန်တော်တို့ကပြစ်ခတ်မှာပဲပါကြောင်းလို့ဆိုလို့ရှိရင်အခုကကျွန်တော်တို့ဟိုဒီအစိုးရနဲ့ကျွန်တော်တို့စစ်ဆင်နေတာ
ဗျအေးပြောခွင့်ရခိုင်သူကရဲ့ပြောကြားချက်နဲ့အတူတက်မတော်ပြောခွင့်ရသူတွေဘက်ကမေးမြန်းထားတာတွေနဲ့အတူထုတ်လွှင့်ပေးသွားမှာပါရှင်နိုင်ငံတကာသတင်းလွှာတွေမှာတော့အမေရိကန်က Cranberry site တဲ့လက်သမားတွေရဲ့စာဝင်နေရေးအကြောင်းတခါဆေးကြောက်အနွယ်ဝင်ဖြစ်တဲ့ Shopping site ပြုရေးအမေရိကန်မှာတွင်ကျယ်လာနေတဲ့အကြောင်းတွေနားဆင်ရမှာဖြစ်တယ်လို့အိန္ဒိယမှာတော့ရှေးအကြဆုံးခရိုင်တွေက Radio အစီအစဉ်တစ်ခုချောက်အမျိုးသမီးတွေရဲ့ဘဝတိုးတက်ပြောင်းလဲလာတာတွေကိုသိကြရမှာပါအခုရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသအတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမြသစီအောင်တို့ပြောပြပါမယ်ရှင
်အခုနေ့2019ခုနှစ်တည်းမှာအဂီလိုက်စားမှုတွေစီးပွားရေးကျဆင်းမှုတွေနိုင်ငံရေးလုပ်ပိုင်ခွင့်နဲ့ကိုယ်ပိုင်လွတ်လပ်ခွင့်တွေနဲ့ပတ်သက်ပြီးတော့ဆန္ဒပြတောင်းဆိုမှုတွေဟာကမ္ဘာတဝန်းမှာဖြစ်ပွားခဲ့ပါတယ်ကမ္ဘာတဝန်းကနိုင်ငံပေါင်း16နိုင်ငံထက်မင်းမှာအခုနှစ်တွင်ဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်ပေါ်ခဲ့တာပါအာရှနိုင်ငံတွေကဟောင်ကောင်မှာဆိုရင်တရုတ်နိုင်ငံကိုတရားခံလွှဲပြောင်းရေးဥပဒေကြမ်းကိုစတင်တဲ့ဆန္ဒပြပွဲတွေမတ်လမှာစတင်ခဲ့ပြီးတော့ပြီးခဲ့တဲ့ဇွန်လကစပြီးတရင်းမတ်ကုန်တိုင်းဆန္ဒပြပွဲတွေလုပ်ခဲ့တာဟာအခုဆိုရင်9လကျော်လာခဲ့ပြီဖြစ်ပါတယ်ဆန္ဒပြပွဲတွေဟာတခါတရံမှာအကြမ်းဖက်တာတွေအထိဖြစ်ခဲ့ပြီးတော့လုံခြုံရေးတွေဘက်ကလည်းအင်အားသုံးနေနေကြတာတွေရှိခဲ့ပါတယ်ဟောင်ကောင်ဆန္ဒပြပွဲအတွင်းဆန္ဒပြတဲ့သူဥယီဟာပြီးခဲ့တဲ့ဇွန်လ16ရက်နေ့ကတော့လူနှစ်သန်းအထိရှိခဲ့ပါတယ်ဒါပြင်အင်ဒိုနီးရှားနိုင်ငံမှာဆိုရင်လည်းပြီးခဲ့တဲ့စက်တင်ဘာလကအဂီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အားနည်းလာတာကြောင့်လူကြီးတို့မှဆန္ဒပြတာတွေဖြစ်ခဲ့ပြီးတော့အနည်းဆုံး2ယောက်ထပ်မနေလဲသေဆုံးခဲ့ပါတယ်။ဥရောပဘက်မှဆိုရင်လည်းပြင်သစ်နိုင်ငံမှာလုခလာစာမလုံလောက်မှုကုန်စည်လုံးမြင့်တက်မှုဝင်ငွေမညီမျှမှုတွေဖြစ်ခဲ့တာကြောင့်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပြီးတော့စပိန်နဲ့ရုရှားနိုင်ငံတွေမှာလည်းဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။ရှေ့လယ်ပိုင်းဒေသကအီရန်နဲ့အီရန်နိုင်ငံတွေမှာလည်းလောင်စာဆီဈေးတက်တာတွေအဂီလိုက်စားမှုတွေဆူရကအများပြည်သူကိုပေးတဲ့ဝန်ဆောင်မှုတွေညံဖြစ်လာတဲ့ကြောင့်ဆန္ဒပြပွဲတွေပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာဖြစ်ပေါ်ခဲ့ပြီးဒီဆန္ဒပြပွဲတွေအတွင်းလုံခြုံရေးတွေဘက်ကအင်အားသုံးနေနေကြတာကြောင့်အီရန်နိုင်ငံမှာဆိုရင်လည်း140ကျော်ထပ်မင်းတိဆုံးခဲ့ပြီးတော့အီရန်နိုင်ငံမှာဆိုရင်လည်း300ကျော်ထိခိုက်သေးဆုံးမှုတွေရှိခဲ့ပါတယ်။ဒါ့အပြင်အမေရိကတိုက်ဖက်မှာဆိုရင်လည်းဘိုလီးဗီးယား၊ချီလီ၊ကိုလံဘီးယား၊အီကွေဒေါ်စတဲ့နိုင်ငံတွေမှာလည်းဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်ခင်ဗျာ။
ဟောင်ကောင်မှာဒီမိုကရေစီရေးလှုပ်ရှားသူတွေဒီကနေ့စုဝေးချီတက်ခဲ့ကြပါတယ်။ဟောင်ကောင်ဒီမိုကရေစီနဲ့လူ့အခွင့်အရေးထောက်ခံတဲ့ဥပဒေမူကြမ်းနှစ်ခုကိုသမ္မတထရမ့်ကလက်မှတ်ရေးထိုးလိုက်တဲ့အပေါ်မှာကျေးဇူးတင်ကြောင်းပြသတဲ့အနေနဲ့သူတို့ဟာအမေရိကန်ကောင်စစ်ဝင်ရုံးရှိကိုလည်းတွားရောက်ခဲ့ပါတယ်။ဒီကနေ့ချီတက်ပွဲ၃ခုပြုလုပ်ဖို့စီစဉ်ထားတာဖြစ်ပြီးချီတက်ပွဲတွေအတွက်အာဏာပိုင်တွေစီကခွင့်ပြုချက်ရယူထားပါတယ်။ပြီးခဲ့တဲ့သတင်းဘက်ကလုပ်တဲ့ဒေသဆိုင်ရာရွေးကောက်ပွဲတွေမှာဒီမိုကရေစီအရေးလူလားသူကိုယ်စားလှယ်လောင်းတွေအပြတ်အသတ်အနိုင်ရပြီးတဲ့နောက်မှာအခြေအနေတွေတည်ငြိမ်နေတာပါ1998ခုနှစ်မှာဟောင်ကောင်ကိုတရုတ်အုပ်ချုပ်မှုအောက်ကဗြိတိန်ကလွှဲပြောင်းပေးခြင်းတို့ကဂတိကဝတ်ပြုခဲ့တဲ့လွတ်လပ်ခွင့်တွေကိုတရုတ်ကဝင်ဆွတ်ဖက်နေပြီလို့မြင်ပြီးတော့ပြီးခဲ့တဲ့6လအတွင်းမှာဆန္ဒပြပွဲတွေစတင်ပေါ်ပေါက်ခဲ့တာဖြစ်ပါတယ်တရုတ်ကတော့ဝင်ဆွတ်ဖက်တယ်ဆိုတာမဟုတ်ဘူးလို့ညှင်းဆန်ထားပြီးတော့အဲ့ဒီအချိန်ကချမှတ်ခဲ့တဲ့တနိုင်ငံစနစ်နှစ်ခုဆိုတာအပေါ်မှာအခိုင်အမာဆက်ပြီးရှိတယ်လို့ပြောထားပါတယ်ပြည်ပအင်အားစုတွေကဟောင်ကောင်ကိုမတည်မငြိမ်ဖြစ်အောင်တွေးထိုးလုံဆော်နေတာဖြစ်တယ်လို့လည်းအပြစ်တင်လိုက်ပါတယ်
ယူရိုနိုင်ငံမှာအစိုးရစနစ်ဆန္ဒပြတဲ့သူ3ဦးပြစ်ဒဏ်ခံခဲ့ရပြီးတော့နောက်ထပ်အနည်းဆုံး58ယောက်လည်းဒဏ်ရာရသွားခဲ့ပါတယ် ဝန်ကြီးချုပ်အဗ်ဒူအဗ်ဒူမာနီနှုတ်ထွက်ဖို့လွှတ်တော်မှာတရားဝင်စတင်ထားပြီးဒီမှာမြို့တော်ဘိုက်တန်ရဲ့နိုင်ငံထောင်ပိုင်းမှာဖြစ်တဲ့ဆန္ဒပြပွဲတဲမှာအခုလိုဖြစ်ခဲ့တာလို့လုံခြုံရေးနဲ့ကျန်းမာရေးအရာရှိတွေကဆိုပါတယ်တော်တော်အမတ်ဒီနဲ့ဝန်ကြီးချုပ်အဗ်ဒူမာဒီရဲ့နှုတ်ထွက်လာအပေါ်မဲ့ခွဲမလားအလုံးကလက်ခံလိုက်ကြမှာသူတော်ကိုမနေ့ကလွှတ်တော်ထဲမှာဆုံးဖြတ်ဖို့မျှော်လင့်ထားတယ်လို့လွှတ်တော်အမတ်နှုတ်ကဆိုပါတယ်ဘက်တဲနဲ့နိုင်ငံထောင်ပိုင်းကအရင်ဆန္ဒပြပွဲတွေမှာဆန္ဒပြတဲ့သူ40ကျော်ဟာလုံခြုံရေးတပ်တီရဲ့လက်ချက်နဲ့တည်ဆုံးခဲ့ရပြီးနောက်တနေ့တောက်ချာနေ့မှာတော့ဆန္ဒပြဆန့်ကျင်မှုဖိအားတွေပုံများလာခဲ့ပြီးတော့ဝန်ကြီးချုပ်အနေနဲ့ပါလီမန်မှာနှုတ်ထွက်စာတင်မှုအကြေညာခဲ့ပါတယ်ဘူးလို့နှုတ်ထွက်စာတင်တာကအီရန်နိုင်ငံကအကြီးဆုံးရှီယာဘာသာရေးခေါင်းဆောင်အနေနဲ့ဆိုရပေါ်တူထောက်ခံမှုကိုပြန်ရုပ်သိမ်းလိုက်ပြီးလို့အပတ်စဉ်ဆုတောင်းပွဲမှာပြောခဲ့ပြီးဖြစ်လာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
အီရန်နိုင်ငံမှာဆိုးရတဲ့လူဒုညဉ့်ဉဏ်မှုအခြေအနေကြောင့်မြို့တော်တရွေ့ရန်အပါအဝင်နေရာအတော်များများမှာကျောင်းတွင်နဲ့တက္ကသိုလ်တွေပိတ်ထားတယ်လို့မနေ့စနေနေ့ကအစိုးရသတင်းဌာနတွေမှာကြေညာပါတယ်။လူဒုညဉ့်ဉဏ်မှုမြင့်တက်လာတဲ့အခြေအနေပေါ်မှာအရေးပေါ်အစည်းအဝေးကျင်းပပြီးတဲ့နောက်ဒုတိယမြို့တော်ဝန်မိုဟာမက်ထန်ဂီဇာဒက်ကအခုလိုကျောင်းတွေကိုပိတ်ထားဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းလည်းအီရန်သတင်းဌာန IRNA ကပြောပါတယ်။လူငယ်လူကြီးတွေနဲ့အသက်ရှူလမ်းကြောင်းဆိုင်ရာပြဿနာရှိသူတွေအနေနဲ့အိမ်ထဲမှာပဲနေကြဖို့သတိပေးထားပြီးတော့အားကစားလှုပ်ရှားမှုတွေမလုပ်ကြဘူးလေစနေနေ့ကတားမြစ်ထားပါတယ်။မြို့တော်တဟီရမှာမိဂိုးမြူနဲ့အန်ဒီရရှိတဲ့လူတို့ညဉ့်ဉန်းမှုအခြေအနေကိုပြီးခဲ့တဲ့နိုဝင်ဘာလလေကလေးကစပြီးတော့ကြုံတွေ့ခဲ့ရတာပါ။မြို့တော်တဟီရအပါအဝင်အယ်ဘော့စ်ခရိုင်နဲ့အလဲပိုင်းအယ်ဖာဟန်ခရိုင်တွင်ကျောင်းတွေကိုပိတ်ထားတယ်လို့တာဝန်ရှိသူတွေကိုကိုးကားပြီးတော့ IRNA သတင်းမှာဖော်ပြပါတယ်။နိုင်ငံအရှေ့မြောက်ပိုင်းမာရှတ်မြို့နဲ့အနောက်မြောက်ပိုင်းကူရူမီယာကူရမ်နဲ့တဟီရန်မြို့တောင်ပိုင်းဒေသတွေမှာလည်းအလားတူကျောင်းတွေကိုပိတ်ထားရပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တနင်္ဂနွေနေ့ညနေခင်းသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။စပိန်နိုင်ငံမဒရစ်မြို့မှာမနက်ဖြန်တနင်္ဂနွေမှာစတင်ကျင်းပမဲ့ရာသီဥတုဆိုင်ရာညီလာခံကိုကမ္ဘာတော်မှာရှိတဲ့နိုင်ငံပေါင်း200လောက်ကကိုယ်စားလှယ်တွေတက်ရောက်ချာမှာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာပြဿနာတွေပိုပြီးတော့ဆိုးဝါးလာနေတယ်ဆိုတော့ဆိုရင်စရာသတိပေးချက်တွေနဲ့အမေရိကန်ကဒီရာသီဥတုဆိုင်ရာသဘောတူညီချက်ကနေနှုတ်ထွက်လာနိုင်တယ်ဆိုတဲ့ကြက်တွေကဒီညီလာခံကိုအဓိကလွှမ်းမိုးထားတာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းလေးအတွင်းကုလသမဂ္ဂကထုတ်ပြန်လိုက်တဲ့အစည်းအခမ်းစာတစ်စုံရအတော့ရာသီဥတုပြောင်းလဲမှုတွေကိုတိုက်ဖြတ်ဖို့လှုံ့ဆော်နေကြတာတွေဟာတကယ်လက်တွေ့ဘဝမှာထိထိရောက်ရောက်ဖြစ်ဖို့အတွက်လုံလောက်မှုမရှိဘူးဆိုပြီးတော့ပြသနေပါတယ်။ဒါပြင်ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးအတွက်လှုံ့ဆော်နေတာတွေထိရောက်မှုမရှိဘူးဆိုတာကိုပြသတဲ့အနေနဲ့ပြီးခဲ့တဲ့တောက်ကြာနေ့ကလည်းကဘာတော်မှာဆန္ဒပြခဲ့ကြပါတယ်။ရာသီဥတုပြောင်းလဲမှုတွေကလူတွေအစောပိုင်းကမထင်ထားသလိုမျိုးအမှန်တကယ်လက်တွေ့ဖြစ်လာနေတယ်လို့ Paris မြို့အခြေစိုက်စီးပွားရေးနဲ့ဥပပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ OECD အဖွဲ့ကရာသီဥတုပြောင်းလဲမှုဆိုင်ရာအကြီးအကဲ Simon Burger ကလည်းပြောလိုက်ပါတယ်ခင်ဗျာ
။နည်းပညာကုမ္ပဏီကြီးဖြစ်တဲ့ Apple ကရုရှားနိုင်ငံတွေရေးဆွဲပြုစုတဲ့ဒေတာမြေပုံနဲ့ရာသီဥတုအခြေအနေပြ Apps တွေမှာ Crimea ကျွန်းဆယ်ကိုရုရှားပိုင်တဲ့တစိတ်ဒေတာဖြစ်ပေါ်ပြခဲ့တဲ့အတွက်ဝေဖန်မှုတွေမြင့်တက်လာပြီးတဲ့နောက်မှာ Apple ကဒီအပေါ်မှာပြန်ပြီးတော့သုံးသပ်သွားမယ်လို့ပြောဆိုလိုက်ပါတယ်။အငင်းပွားပွေနေဆက်ဒေတာနေရာတွေနဲ့ပတ်သက်ပြီးတော့ဘယ်လိုကင်တွယ်ရမလဲဆိုတာကိုအသေးချာလေ့လာသွားမယ်လို့ Apple ပြောခွင့်ရ Trudy Muller ကတောက်ကြနေကပြောပါတယ်။ရုရှားနိုင်ငံအတွင်းမှာသာအကျိုးသက်ရောက်တဲ့ဥပဒေအသစ်ကြောင့်မြေပုံညှိုးအပြောင်းလဲလုပ်တာဖြစ်ပြီးတော့ရုရှားပြင်ပမြေပုံညှိုးပြောင်းလဲတာမရှိဘူးလို့လည်း Muller ကပြောပါတယ်။နိုင်ငံတကာဥပဒေတွေအမေရိကန်နဲ့တခြားပြည်တွင်းဥပဒေတွေကိုလေ့လာပြီးမှမြေပုံပေါ်မှာညွှန်ပြချက်တွေတက်ဖို့ဆုံးဖြတ်ခဲ့တာလို့လည်းသူက writer သတင်းကိုပြောပါရယ် Apple အနေနဲ့မူဝါဒတွေကိုအသေးချာပြန်သုံးသပ်ပြီးရင်တော့ပြင်ဆင်မှုတွေလောက်ကောင်းလောက်သွားမယ်လို့မူလကထပ်လောင်းပြောဆိုပါရယ်ဒီအခြေအနေတွေပေါ်မှာ American ဆိုင်ရာ Russia နဲ့ Ukraine တန်ယုံတွေဘက်ကတော့တစုံတရာမှတ်ချက်ပေးတာမျိုးတော့မရှိသေးပါဘူးရှင်
မရဂန်ပြည်အောင်စုမှာအင်အားပြင်းပြီးအန္တရာယ်များတဲ့နှင်းမုန်တိုင်းတစ်ခုဟာရှေ့ဘက်ကိုဥတီ၍ရှားလာနေပြီးတော့ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကနေနိုင်ငံလေပိုင်းကမြောက်ဖက်ချမ်းမှာရှိတဲ့ပြည်နယ်တွေမှာစနေနေ့ကအစည်းအဝေးတွေထူထပ်စွာကျခဲ့ပြီးတော့တချို့နေရာတွေမှာတော့မိုးရွာခဲ့ပါတယ်။ဒ ဒီနေ့မုံတိုင်းဟာအလဲပိုင်းဒီမြောက်ဘက်ချမ်းလွင်မြင်ဒေသကမင်းနီဆိုတာဝစ်ကွန်ဆန်နဲ့မီရှိဂန်ပြည်နယ်အထက်ပိုင်းဒေသတွေမှာစီးနင်းခြောက်လက်မကနေတပေလောက်ထိကြနိုင်နေဆိုပြီးတော့လည်းအမျိုးသားမိုးလေဝသထဏကခမန်းထားပါတယ်အဲ့ဒီပြည်နယ်တွေရဲ့တောင်ဘက်မှာတော့မိုးရွာသွန်းတာတွေမိုးကြိုးပြစ်တာတွေဖြစ်ခဲ့ပြီးတော့တန်နစီနဲ့အိုဟိုင်းယိုတောင်ကြားဒေသတွေမှာလည်းမိုးအကြီးအကျယ် မိုးလာပညာရှင်တွေကခမန်းထားပါတယ်။နောက်ထပ်နှဲမုန်တိုင်းတစ်ခုလည်းအမေရိကန်အရှေ့ဘက်ကန်ယူတန်လေပိုင်းပြည်နယ်တွေမှာဒီနေ့တနင်္ဂနွေနေ့ကနေမနက်ဖြန်အထိဝင်ရောက်ဖို့ရှိတယ်ဆိုပြီးတော့ခမန်းနေကြပါတယ်ခင်ဗျာ။
ရုရှားနိုင်ငံအရှေ့ပြားပိုင်းမှာဒီကနေ့တနင်္ဂနွေနေ့ဘတ်စကားတစ်စီးလမ်းချော်ပြီးတော့မြစ်ထဲကိုထိုးချသွားတဲ့အတွက်ခရီးသည်16ယောက်သေဆုံးခဲ့တယ်လို့ဒေသရင်းတာဝန်ရှိသူတွေကပြောပါတယ်။နောက်ဆုံးရသတင်းတွေအရအနည်းဆုံး19ဦးသေဆုံးပြီးတော့20ကျော်ဒဏ်ရာရတယ်လို့ဇာဘာခါလစ်ဒေသအစိုးရကပြောပါတယ်။ဆွတ်တန်စ်မြို့ကနေချီတာကိုသွားတဲ့ဒီဘတ်စကားကမော်စကိုမြို့အရှေ့ဘက်မိုင်6320အကွာတံတားပေါ်ကနေလမ်းချော်ပြီးတော့မြစ်ထဲကိုထိုးချခဲ့တာပါ။ဘာကြောင့်အခုလို့ဖြစ်ရတယ်လဲဆိုတာကိုစုံစမ်းစစ်ဆေးနေတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရက Russia 24 TV သတင်းဌာနကိုပြောပါတယ်။ Russia လက်မိုင်းဆိုင်ရာလုံခြုံမှုကကမ္ဘာမှာအဆိုးဝါးဆုံးနေတယ်မှာတစ်ခုဖြစ်စီရင်ဝင်ပါတယ်။မနစ်ကလည်းရင်မတော်တဆမှုတွေကြောင့်လူပေါင်း18,000ကျော်တေဆုံးခဲ့တယ်လို့ယင်ထင်းရဲတပ်ဖွဲ့စီရင်နေအရာသိရပါတယ်ရှင်
။အင်္ဂလန်မှာမနေ့ကကစားသွားခဲ့တဲ့ Premier League ဘောလုံးပွဲမှာတော့ Liverpool နဲ့ Tottenham Hotspur အတင်းလို့နိုင်သွားပြီးတော့ Manchester City တည်ကြပြီး Chelsea အတင်းရှုံးသွားပါတယ်။Liverpool က Brighton ကို2-2 Tottenham ကဘုံမောက်ကို3-2 Chelsea နဲ့နိုင်ပြီးတော့ Man City ကတော့ Newcastle ကို2-0တည်ကျသွားပါတယ် Chelsea ကတော့ West Ham ကို2-0မရှိနဲ့ရှုံးသွားပါတယ်ဒီနေ့မှာတော့ Wolves နဲ့ Sheffield United Norwich နဲ့ Arsenal Leicester နဲ့ Everton Manchester United နဲ့ Aston Villa တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
တင်းငွေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမြသစင်အောင်တို့ပြောပြပေးသွားတာပါရှင်။အခုသတင်းလွှာရေးစက်တိုက်နားဆင်ရပါမယ်။ပလောဝဒရာစီမံကိန်းအတွက်တံပေါင်နဲ့ဆောက်လုပ်ရေးပစ္စည်းတွေပို့ထားတဲ့ဒီရေရင်နဲ့တက်မတော်လုံခြုံရေးရေရင်တွေကိုအေးအေးအဖွဲ့ကပြစ်ခတ်တိုက်ခိုက်ခဲ့တဲ့အကြောင်းတက်မတော်ဘက်ကသတင်းထုတ်ပြန်ပါတယ်။ဒီတိုက်ခိုက်ခံရမှုအတွင်စစ်သည်မော်ထိခိုက်ပြီးဒဏ်ရာရသူတချို့ရှိခဲ့တယ်လို့တက်မတော်ကပြောပါတယ်။ရခိုင်တက်မတော်ဘက်ကတော့ဒီလုံချုံရေးတက်မတော်လုံချုံရေးရင်ကိုသာပြစ်ခတ်တာလို့ဆိုပါတယ် VOA မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်တွင်မှာကလတန်စီမံကိန်းအတွက်ပစ္စည်းတင်ဆောင်လာတဲ့တင်ပေါ်နေရာဆက်တိုက်ပြစ်ခတ်တိုက်ခိုက်ခံရတယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စော်မင်းထွန်းကအခုလိုပြောပါတယ်
29ရက်နေ့မှာတော့ကျွန်တော်တို့အဲ့ဒီရေရင်6ပြီးပါတယ်ဗျာအဲ့ဒီကျွန်တော်တို့တရားထူးတပ်ဖို့တန်ပေါင်းနဲ့ဆောက်တွေဒီစီပင်နေရေနေပါတယ်ပြီးရင်ကျွန်တော်တို့ဒီလုံခြုံရေးအဆောင်လိုက်တဲ့တမတော်ကစီရင်ပါတယ်အဲ့ဒီအဖွဲ့ကတော့ကျွန်တော်တို့စစ်တရားနေဆက်တယ်29ရက်နေ့မှာမနက်ပိုင်းမှာကျွန်တော်တို့ချင်းဖြစ်တယ်ညနေပိုင်းမှာတော့ကြောက်တော်ကိုရောက်တယ်ကြောက်တော်ကနေပြန်ထွက်တော့ကျွန်တော်တို့ထောက်ပြန်ထားတဲ့နေရာမှာပဲ30ရက်နေ့မနက်တနားလောက်မှာဖြစ်တယ်အဲ့ဒီမှာတော့ကျွန်တော်တို့ဒီရင်ရနေကြပြန်လဲရောကြပြစ်ခတ်တော့တောင်းကိုပြန်တော့ဆောက်သွားတယ်ကျွန်တော်ဒီဘက်ကရေးရင်တီးတော့အနည်းငယ်ဒီချိနံမှုရှိတယ်ဒီကံမှုရှိတယ်ဆက်သွားပဲကျွန်တော်စစ်တီတချို့လည်းထိခိုက်တာရရှိနေရှိပါတယ
်ပလောက်ဝသရာစီမံကိန်းမှာအုံပြုမဲ့တံပေါင်နဲ့ဆာလိုရေးပစ္စည်းတွေကိုတင်ဆောင်ထားတဲ့ရေးရင်6ဆင်းဟာနိုဝင်ဘာ29ရက်နေ့နနက်ပိုင်းကစစ်တွေမျိုးရွှေမင်းကစိတ်ကန်းကကလတန်မြက်တိုင်းထွက်ခွာလာရမှာကြောက်တော်မျိုးနဲ့ကန်ဆောက်ကြီးရွာရှိဘက်မှာအေဘက်ကပြစ်ခတ်တိုက်ခတ်ခဲ့တယ်လို့နိုဝင်ဘာ30ရက်နေ့မနက်ပိုင်းမှာလဲကြောက်တော်မျိုးနဲ့မိဝကြီးရွာဘက်မှာထပ်မံပြစ်ခတ်ခံရတယ်လို့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ရခိုင်လက်နက်ကန်ရီပြောခွေရခိုင်ဒုက္ခကတော့ဆော်လရီပစ္စည်းတွေတင်ဆောင်ထားတဲ့ရေရင်ကိုပြစ်ခတ်တာမဟုတ်ပဲတမတော်လုံချုံရေရင်ကိုဒါပြစ်ခတ်တာလို့ဆိုပါတယ
်ဟိုတို့ဒီပြစ်ခတ်တိုက်ခိုက်တဲ့အသင်းမိုးတွေကတော့ဒီဗမာစစ်တပ်ရဲ့အသင်းမိုးတွေနဲ့ဒီဗမာစစ်တပ်ကအုံပြုံးနေတဲ့ရေရင်ဒေတာဖြစ်တယ်ပြန်နော်အဲ့ဒီကလရန်စီမံကိန်းအသင်းမိုးတွေလုံးဝမဟုတ်ဘူးကျွန်တော်တို့ဒါအချိန်ချင်းလဲဟိုပြောပြပါပြီစစ်ဖြစ်နေတဲ့နေရာမှာနော်စစ်စင်ရေးပုံစံမျိုးနဲ့ရှီတက်လာတဲ့ဒီပြကပဲဖြစ်ဖြစ်ရေတက်ကပဲဖြစ်ဖြစ်ဒါကျွန်တော်တို့ကတော့လိုအပ်တယ်လို့ဒါပြစ်ခတ်တားဆီးမှာပဲ
မနေ့ကလည်းဆက်ချွေးရင်းနေတဲ့ပစ္စည်းတင်ပင်လယ်မင်းသမီးတင်မောကလည်းအေအေဖွဲ့ကစီးနှင်းပြီးအောက်ပြန်ဆုတ်ခိုင်းတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တမတော်ပြောခွေရပူမူကြီးဝင်းစော်ဦးကပြောပါတယ
်။မြန်မာပင်လယ်မင်းသမီးရောကလောဝမျိုးရောနလန်သွားဒါစီမံကိန်းအတွက်ဆိုတော့ပေတာတဲ့ပင်လယ်မင်းသမီးကိုရက်သိပ်ရင်းကတောင်နဲ့နဲ့ကျင်းနေတဲ့အခါမှာကြားအားနဲ့ကြုံလိုက်တဲ့ကြောင့်သူ့ဆံကကျိုးသွားတယ်။ကျိုးသွားတဲ့အတွက်ကြောင့်မလို့ရှေ့ရရင်နဲ့လိုက်လို့မရတဲ့ကြောင့်သူကအိုက်ပါပဲသူကနဲ့ဟာလိုက်ပါလေကျင်း င်ပြီးတော့မှသူအောက်ကိုပြန်ဆင်းတော့အမေကပြေးမှလာပြေးမှလာပြန်ဆင်းတဲ့အချိန်မှာပြေးမှလာရောက်တဲ့အခါမှာဦးရေကနောက်ထပ်ကန်းကနေပေါ့ကနတ်ဖောက်ပြီးတော့မှဟောအဲ့ဒီဟိုလာယူရင်ပေါ်တယ်ကျွန်တော်ပြန်မြင်ပြီးပေါ်ပြီးတော့မှဟလာအဲ့ဒီယူရင်ဟိုအပေါ်ကိုဆက်မတက်ရဲပါများလို့သူပြောတယ်လို့ပြောတယ်အောက်ကိုပြန်ထွက်လိုက်
ရခိုင်လက်နက်ကိုင်အေအဖွဲ့အနေနဲ့မြန်မာအစိုးရနဲ့အိန္ဒိယနိုင်ငံအစိုးရတို့အကျိုးတူပူးပေါင်းဆောင်ရွက်နေတဲ့ကလတန် project ကိုစတင်မှာမဟုတ်ဘူးလို့ထုတ်ပြန်ထားပေမဲ့လက်တွေ့မှာစတင်လှုပ်ဆောင်နေတယ်လို့တမတော်ပြောခွင့်ရဘူမှုရုပ်စွန်မင်းထွန်းကပြောပါတယ်။ပြီးကြတဲ့မလ16ရက်နေ့ကဆာလုံ EPC တွေတင်ဆောင်လာတဲ့တင်ပေါ်စည်းကိုအေအေဘက်ကနေလက်နက်ငယ်တွေနဲ့ပြစ်ခတ်မီးရှို့ဖျက်ဆီးခဲ့တယ်လို့နိုဝင်ဘာ23ရက်နေ့ကလည်းဆာလုံ EPC တွေကိုတင်ဆောင်ထားတဲ့ရည်ရင်ကိုရခိုင်လက်နက်ကိုင်အေအဖွဲ့ကလက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့တာကြောင့်တတတူဦးတိုင်ရန်ရရှိခဲ့ပါတယ်။အေပြောခွေရခိုင်ဒုက္ခကတော့ကလတန် project လှုပ်ဆောင်သူတွေပစ္စည်းတည်ဆောင်ရမှာကြိုတင်ကြောင်းကြဖို့နဲ့မြန်မာလုံခြုံရေးအဆောက်တွေခေါ်မလာဖို့အခုလိုသတိပေးပြောဆိုပါတယ်
ကလတန် project လုပ်တဲ့သူတွေအနေနဲ့လည်းပဲနော်ပို့ပြီးတော့အန်ဒီကင်းဖို့ပဲဆိုလို့ရှိရင်နော်ကလတန် project ပစ္စည်းဘယ်နေ့မှဘယ်အချိန်ရောက်မယ်ဆိုတဲ့ဥစ္စာကိုဟိုတကဆောက်လို့ရေးဝန်ကြီးဌာနကကြေညာပြီးတော့သွားသလိုမျိုးပို့ပြရနော်အဲ့လိုမျိုးသွားလို့ရှိရင်တော့ဒါအန်ဒီကင်းဆုံးပဲအဓိကကတော့အဲ့လိုသွားလာတဲ့အခါဗမာစစ်တပ်နော်ဗမာရေးဘေးဗမာလက်နက်ကင်သူအားကိုကိုစားပြုတဲ့လက်နက်ကင်ဖွဲ့စည်းမှပါလာလို့မရဘူးပါလာလို့ရှိရင်တော့ကျွန်တော်တို့ကပြစ်ခတ်မှာပဲပါကြောင်းလို့ဆိုလို့ရှိရင်အခုကကျွန်တော်တို့ဟိုဒီအစိုးရနဲ့ကျွန်တော်တို့စစ်ဖြစ်နေတာဗျ
ရခိုင်ပြည်နယ်တွင်းရေချောင်းသွာလာမှုနဲ့ကုန်ပစ္စည်းတင်ဆောင်မှုလှုပ်ဆောင်ရင်အေအေရခိုင်လက်နက်ကင်တပ်ဖွဲ့ကိုအကြောင်းကြားဖို့အေအေဘက်ကနေနိုဝင်ဘာလ29ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်မြန်မာစစ်တပ်ဘက်ကနေအရဖက်လေတွေကိုအုံပြုပြီးစစ်လက်နက်ပစ္စည်းတိုင်းရင်အားတွေတင်ဆောင်နေတဲ့အခြေအနေကြောင့်ခုလိုထုတ်ပြန်တာလို့အေအေဘက်ကပြောဆိုပါတယ်ခင်ဗျာ
နိုင်ငံရင်ပြောပြသွားတာပါရှင်အခုအမေရိကန်ပြည်ထောင်စုကစိုက်ပျိုးရေးလုပ်ငန်းတွေဘက်ကိုအလှည့်ပေးကြပါတယ်အမေရိကန်ပြည်ထောင်စုမှာအကျိုးအမြတ်ကြီးတယ်လို့လူသိများလာတဲ့စီးပွားရေးလုပ်ငန်းကတော့ဆေးကြောအနွယ်ဝင်ဖြစ်တဲ့ shopping ကိုတရားဝင်စိုက်ပျိုးရေးဖြစ်ပြီးလယ်သမားတွေကငွေရလွယ်တဲ့ဒီလုပ်ငန်းမှာပို့ပြီးတော့အားဆိုင်လာကြပါတယ်2025ရောက်ရင်ဒီဈေးကွက်ဝယ်လို့အား5ဆလောက်တိုးလာနိုင်တယ်လို့လည်းအကဲခတ်တွေကခန့်မှန်းပါတယ်။ဒါပေမဲ့လည်းအရင်ကပိတ်ပင်ထားတဲ့ဒီလေယာစီးပွားရေးလုပ်ငန်းဟာအခုချိန်ထိတော့အလုံးမဖြစ်လာသေးပါဘူးဆိုတဲ့အကြောင်း Arash Arabasadi ပြောပို့တဲ့သတင်းစာကိုကိုညာဝေအောင်ကပြောပြမှာပါရှင်
။မီချီဂန်ပြည်နယ်ကကီထာဂန်တို့လိုမိသားစုပိုင်ယာကင်းမှာ Ham လို့ခေါ်တဲ့ဈေးကြောင်နယ်ဝင် shopping တွေကိုစိုက်ထားပြီးငွေအမြောက်အများရလာမယ်လို့မျှော်လင့်နေတာပါ။ကီထာဂန်ဟာသူ့ညီအစ်ကိုနှစ်ဦးနဲ့အတူမီချီဂန်မှာဟမ်ဖူအားယာကင်းကို2019တည်းကစလုပ်ခဲ့ပါတယ်။ပြည်နယ်အနှံ့ကစိုက်ပျိုးမြေ139ဟက်တာမှာဒီအပင်လေးစိုက်ထားပါတယ
်။ 2018 the farm bill was passed which then
2018စိုက်ပျိုးရေးဥပဒေအထူးပြုခဲ့တဲ့အထက်မှာဟမ်ဈေးကြောင်နယ်ဝင် shopping ကိုတည်ဝင်စိုက်ခွင့်ပေးခဲ့တာပါ။စိုက်ခင်းတွေကြည့်လိုက်ရင်အတက်လာစီပြီးစိတ်လုံရှားရသလိုမချင်မရဲလည်းဖြစ်မိပါတယ်။ထုတ်လုပ်မှုလုပ်ငန်းစဉ်တိုင်းမှာခံစားမှုတစ်မျိုးစီကြုံရပါတယ်
။ဟမ်နဲ့မာရီဝါနာနှစ်မျိုးစလုံးဟာဆေးကြောင်နယ်ဝင်အပင်တွေဖြစ်ပေမဲ့မူရစ်ဆေးပါဝင်မှုပမာဏ THC ကတော့ကွာခြားပါတယ်။ဟမ်ကအပျော်စားဖြစ်ပေမဲ့အမေရိကန်အစိုးရကအနည်း80ကျော်တရားမဝင်အပင်တွေဖြစ်တားမြစ်ခဲ့တာပါ။အန်ဒရူးဘလိတ်ဟာဟမ်ဆိုင်တဲ့ယာကင်းပိုင်ရှင်ပါ
။ It's so new and so not understood from a manufacturing
ဒီလုပ်ငန်းကလုံးဝအသစ်ဖြစ်ပြီးထုတ်လုပ်မှုအပိုင်းကိုလည်းလူတွေသိမ့်မသိကြသေးပါဘူး။စိုက်ပြရမယ်ဆိုတော့မသိကြသေးတာပါ။ဒါပေမဲ့ဒါကအမေရိကန်လေယာစီးဝါကဏ္ဍမှာတရားဝင်အစိတ်အပိုင်းတစ်ခုဖြစ်လာနိုင်ပါတယ်
။ဒီအပင်ရဲ့ဘက်ဆုံသုံးဝင်မှုကလေသမားတွေပိုစိုက်ချင်လာအောင်ဆွဲဆောင်နေတယ်လို့Andrew ကပြောပါတယ
် One of the really cool things about hemp is it has such a wide array of uses.
ဒီအပင်ကဘယ်ဆုံးသုံးရပါလဲ Hemp အပင်ကထုတ်တဲ့ concrete တုံးရှိတယ်လို့ plastic တွေရောစက်ကူပါထုတ်နိုင်ပါတယ် CO3 CBD အစီရော protein နဲ့ငှက်စာအတွက်ပါထုတ်နိုင်တဲ့အတွက်အမျိုးမျိုးအသုံးတည်ပါတယ
်တမယိုးကြသီးနှံပင်တွေလို့မဟုတ်ပဲဒီအပင်တွေတရားဝင်စိုက်ခွင့်ကိုမကြသေးခင်ကပေးလိုက်တဲ့အတွက်စိုက်ပျိုးမှုနည်းပညာကိုအချိန်တိုအတွင်းတိုးတက်အောင်လုပ်နေရတယ်လို့လယ်သမားတွေကပြောပါတယ်This crop is I am to the dana အဖွဲ့ကဖြစ်ပါတယ
် It's a challenging crop to grow but there is certainly more profit in industrial
Deep in site ပြောရမှာစင်ခေါ်မှုရှိပေမဲ့တခြားယာစီစာပြည်နယ်တွေတက်ဆိုင်တော့ Deep in ကအမြတ်များများရမယ်ဆိုတာသိနေတဲ့အတွက်စိုက်ပျိုးနည်းနဲ့ဉာဏ်ပညာပိုင်းမှာတိုးတက်မှုရှိအောင်လို့အမြန်လုံးမှတာလေသမားတွေကိုထောက်ကူဖြစ်စေမှာပ
ါအပင်ရိပ်သိမ်းချိန်မှာဝယ်ယူမဲ့သူကိုရှာရတာကလေသမားတွေအတွက်အခက်အခဲဖြစ်ပါတယ်အပင်နေမရိပ်သိမ်းခင်ဓာတ်ခွဲကမ်းရဲ့ခွင့်ပြုမိတ်ရတာပေါ့လေလို့ပါတယ် THC 0.3 ပမာဏရှိတဲ့ hemp အပင်တွေကိုဥပဒေအရတားမြစ်ထားပြီးမူရစေဝါကန့်သက်ပမာဏထက်ကျော်လွန်တဲ့အပင်တွေကိုတော့ဖျက်ဆီးရမှာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြခဲ့တဲ့ဆေးကြောအနွယ်ဝင် shopping site ပြည်ရေးကနေအခု cranberry site ပြည်ရေးဘက်ကိုလည်းကြည့်ကြရအောင်ပါ။ဒ ကျေးဇူးတော်နေ့ Thanksgiving Day မှာစားကြတဲ့အစားအသောက်တွေထဲမှာတစ်ခုအပါအဝင်ဖြစ်တဲ့ cranberry ကနေအမြတ်ရတဲ့အခြေအနေကို American ပြည်ထောင်စုက cranberry စိုက်တဲ့လယ်သမားတွေသိရတော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်အတွင်း cranberry ဈေးကျသွားတာကြောင့်လယ်သမားတွေစားဝတ်နေရေးအလင်းမီအောင်တခြားနေရာတွေကနေဝင်ငွေရလန်းတွေရှာနေကြရတဲ့အကြောင်း Arash Arabasari ရဲ့သတင်းပေးပို့ချက်ကိုကိုငိမ့်ချန်းကပြောပြမှာပါရှင်
။ Massachusetts ပြည်နယ်စိတ်ရည်အိုင်ကြီးတွေမှာcranberry ကိုလယ်သမားတွေမျိုးဆက်နဲ့ချီစိုက်ခဲ့ကြတာပါစီးပွားရေးကအရင်ကတော့မကောင်းဘူးလို့သူတို့ကပြောပါတယ်လယ်သမား Michael Weniyo က
$32
cranberry arm ရင်းစိုက်ပြီးပေါင်100ရှိတဲ့စီတစ်ခုရဖို့$32လောက်ကျတင်ပါတယ်အခုကကျွန်တော်တို့က $22ပဲရပါတယ်ဒီပတ်ဆက်ဟာကျွန်တော်အဖိုးလက်ထက် 1950 လောက်ကလေးကရတဲ့ပတ်ဆက်လောက်ပဲဖြစ်နေပါတယ
် cranberry ဈေးကျနေတာကျသွားပြီဖြစ်တာကြောင့်တချို့လယ်သမားတွေဟာစားဝတ်နေရေးအတွက်တခြားနီးလန်းနဲ့ဝင်ငွေရဖို့စူးစမ်းကြပါတယ်။ Hillary Slander ကမစ္စဂန်တက္ကသိုလ်ကသူတည်တည်ပါ
And so that's where the solar project
ဝင်ငွေရလန်းအမျိုးမျိုးရှိစေဖို့အတွက်နေရောင်ခြည်စွမ်းအင်သုံးလျှက်စစ်ထုတ်လုပ်ကြပါတယ်
။ American နိုင်ငံမှာနေရောင်ခြည်နဲ့လျှက်စစ်စွမ်းအင်ထုတ်သူတွေအနေနဲ့ပိုရှန်နဲ့လျှက်စစ်တွေကိုအမျက်ယူပြီးလျှက်စစ်ကုမ္ပဏီစီကိုပြန်ရောင်းလို့ရပါတယ်။လယ်သမားတွေမှာဆိုလာပြားတွေအတွက်အချက်အချာကျတဲ့ဤနေရာဧကပေါင်းများစွာရှိပါတယ်။ Cranberry သူတည်တည်give us an manban bi ga
my research tries
ကျွန်တော်ထုတ်လုပ်မှုစနစ်တစ်ခုလုံးကိုသုတေသနလေ့လာနေတာပါဒါကြောင့်ဒီဆိုလာပြားရေးက cranberry အပင်တွေပေါ်ဘလို့တက်ရောက်မှုရှိတယ်ဆိုတာကိုလေ့လာနေပါတယ
်ဆိုလာပြားတွေကအရေးကျနေတာကြောင့် cranberry အပင်ကအထွက်နှုန်းပေါ်တက်ရောက်နေတာကလယ်သမားတွေအများစုကြီးအတွက်စိန်ခေါ်မှုကြီးဖြစ်ပါတယ် Michigan တက္ကသိုလ်က Hillary Sandler ကပဲ
Cranberries are an understory plant which means that they grow underneath other types of plants.
Cranberry အပင်ကအရေးခိုပင်မှာသူတို့ဟာတခြားအပင်တွေရဲ့အရေးအောက်မှာပေါက်နိုင်ပါတယ်။သူတို့မျိုးရိုးဗီဇာကတခြားအပင်တွေထက်နေရောင်ခြည်လိုအပ်မှုနှုန်းနည်းပါတယ်
။ဆိုလာပြားတွေနဲ့အပင်တွေအတူတကွတည်ရှိနိုင်သလားဆိုတာကတော့သုတေသနလုံဆဲဖြစ်ပေမဲ့တချို့လယ်သမားတွေကတော့နေရောင်ခြည်နဲ့လျှက်စစ်ထုတ်တာကိုကြိုးဆိုကြပါတယ်။လယ်သမား Michael Weniyo ကပဲ
ဒီနီလန်းကဝင်ငွေပုံမှန်ရနိုင်တဲ့နီလန်းပါလစဉ်လာတိုင်းပုံမှန်ရနိုင်မယ်ဆိုတာသိနိုင်ပါတယ် cranberry သီးကတော့အသီးတွေရိတ်သိမ်းမယ်ပို့မယ်ဘလောက်ရမလဲဆိုတာနောက်တစ်နှစ်လောက်အကြာပတ်စံရမှသိရမယ်အခြေအနေပါ
ပြီးခဲ့တဲ့ဆယ်စုနှစ်အတွင်း cranberry ဈေးနှုန်းဟာ60ရာခိုင်နှုန်းလောက်ကျသွားတယ်လို့ American စိုက်ပျိုးရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်တရုတ်နိုင်ငံနဲ့ဥရောပသမဂ္ဂတို့ကို cranberry ထွက်ကုန်စုစုပေါင်း30ရာခိုင်နှုန်းတင်ပို့နေရပြီးသူတို့နဲ့ကုန်သွယ်ရေးအငင်းပွားမှုတွေဖြစ်နေတာကလည်းလယ်သမားတွေအတွက်ပိုပြီးခက်ခဲစေပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြသွားတာပါရှင်အခုအိန္ဒိယကရေဒီယိုလုပ်ငန်းတစ်ခုအကြောင်းအလှည့်ပေးကြပါတယ်အိန္ဒိယနိုင်ငံမြောက်ပိုင်းခေတ်နောက်အကြဆုံးခရိုင်တစ်ခုကဒေသခံရေဒီယိုအစီအစဉ်လေးတစ်ခုကြောင့်အမျိုးသမီးတွေရဲ့စွမ်းရည်မြင့်မားလာနေပါတယ်ဒီရေဒီယိုလုပ်ငန်းကြောင့်အမျိုးသမီးတွေအလုပ်ရကြတာအပြင်ဒီအမျိုးသားကြီးစိုးတဲ့လူအတိုင်းဝိုင်းမှာအိမ်တွင်းအကြမ်းဖက်မှုလိုပြဿနာတွေကိုပါရင်ဆိုင်ဖြေရှင်းလာနိုင်ပါပြီ။ဒီရေဒီယိုကိုဖမ်းယူနားဆင်နိုင်တဲ့ရွာပေါင်း190မှာအပြောင်းလဲဖြစ်စေခဲ့တဲ့ဟာယနာပြည်နယ်ကမီဝတ်ရေဒီယိုသတင်းဌာနကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်အင်ဂျင်နာပက်ထရီရှာရဲ့သတင်းလွှာကိုကိုဝင်းမင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ဒီမီဝတ်ရေဒီယိုကငယ်ရွယ်ကြိုးစားတဲ့ရေဒီယိုကြီးညာသူ Foreign တန်ကိုထောက်ကနန်းတွေနဲ့ခြေတဲ့အမျိုးသမီးပြည်သက်တွေနားထောင်နေပါတယ်။ Foreign ဟာမွတ်စလင်မျိုးသားကြီးစိုးတဲ့ရွာတွေမှာရှာရှာပါပါပါအမျိုးသမီးတွေအလုပ်လုပ်ခွင့်မရအမျိုးသားတွေနဲ့အတူသိပ်မတွေ့ရသူတို့တံပါးသိပ်မကြားရတဲ့ဒေသမှာမိဘတွေကိုတွန်းလှန်ပြီးရေဒီယိုလှုပ်လှုပ်နေတာပါ။သူမက
ရွာသားတွေကမိဘတွေကိုလာပြောတယ်။တမီးကိုဘာလို့အိမ်တော်ပြုတ်မပေးသေးတာလဲတဲ့။တမီးကအတော်အသက်ကြီးလာပြီးအလုပ်ရှိနေဘသူကယူမာလဲတဲ့
ရေဒီယိုမှာလောက်တာနှစ်နှစ်ရှိလာပါပြီအိမ်တွင်းအကြမ်းဖက်မှုပြဿနာတွေကိုအာယုံဆိုင်ထုတ်လွှင့်ခဲ့ပါတယ်သူမကိုယ်တိုင်လည်းအခြားမျိုးသမီးတွေထက်ကံကောင်းတယ်လို့အခုလို့ဆိုပါတယ
်အလ္လာဟ်ဆိုကရက်နီ
တော်သေးတာပေါ့ကျမလက်မထက်ခဲ့လို့တချို့ခင်မုန်းတွေကဝင်ဝင်မရှိဘူးတချို့ဆိုဇနီးကိုပစ်ထားခဲ့တယ်ပစ်ထားခံခဲ့ရသူတွေကိုကျမတို့ရဲ့ရေဒီယိုကိုနားထောင်ဝိုင်းကူပေးနိုင်တယ်လို့ပြောခဲ့တယ်လေ
Foreign နေနဲ့ရေဒီယိုကလွှင့်တာတွေမဟုတ်ပါဘူးတခြားမျိုးသမီးတွေမလုံနိုင်တဲ့အမျိုးသားလူဖော်ကင်ဘက်နဲ့ဆိုင်ကယ်နောက်ကလိုက်စီးပြီးနှိမ့်ဆက်ခံမျိုးသမီးတွေရဲ့ဘဝအကြောင်းသတင်းတွေကိုလိုက်ဖွင့်ပြပါသေးတယ်ဖြစ်ထားခံရတဲ့ဇနီးကသူ့ခင်မုန်းကိုတရားဆွဲတာကြောင့်ရောက်ချေးဒေါ်လာ200အထိရခဲ့တဲ့ဖြစ်ရပ်ကိုဒီရွာလေးမှာနားထောင်ခဲ့ရပါတယ် Forest Bar နံပါတ်ရွာသူစီနက
မယ်ဒမ်နဲ့ကိန်း
ကျမလူတွေနဲ့တွေ့တဲ့အခါကိုပိုင်ရက်တီချဲရှိဖို့ပြောလာပါတယ်အမျိုးသမီးတွေအပေါ်အကြံပေးမှုဆန်ရာတည်င်းအစီအစဉ်တွေနားထောင်ပြီးကျမတက်တီရှိလာပါတယ
်ဂျာကိုနားထောင်ပြီးတခြားအမျိုးသမီးတူကလည်းဒီအတွက်ဘလို့တိုင်ကြားတင်တာကိုမေးရလာပါတယ်လက်ကင်ဖုန်းတွေပို့သုံးလာတာကြောင့်အဲ့ဒီကနေရေဒီယိုနားထောင်သူတွေပုံများလာကအိမ်တွင်အကျန့်ဖတ်မှုတွေကိုပိုတိုင်ကြလာကြပါပြီရေဒီယိုမီဝတ်ထူထောင်သူအချနာကပူဝါက
For women it has been a hugely empowering process
ဒါကအမျိုးသမီးတွေအတွက်ကြီးမားတဲ့စွမ်းရည်မြင့်တင်ပေးမှုပါဘာလို့လဲဆိုတော့ရေဒီယိုကနေတယောက်တည်းအေးအေးဆေးဆေးကိုယ့်ဘာသာကိုနားထောင်လို့ရတယ်ကိုယ့်နာမည်လည်းပေးစရာမလိုဘူးအထူးကြံဖြစ်နေရင်တော့နားထောင်ဖို့တည်င်းအချက်လက်တွေပေးနေတယ်လေ
ဒီပြောင်းလဲကအချိန်တော့ယူရပါတယ်အမျိုးသမီးတွေလှုပ်ခတ်ဖို့ခက်ခဲနေစေပါဒီရေဒီယိုဌာနမှာကိုပဲဝန်ထမ်း12ဦးတည်းက3ဦးပဲအမျိုးသမီးရှိတာပါဒီရေဒီယိုမန်နေဂျာကိုမရှာမက
ဟမ်ဧက दो महिलाओं को लेके आए हैं फिर उनके पति इंक्वायरी करने आते
हैं အိမ်တောင်နဲ့အမျိုးသမီးတချို့ကိုအလုပ်ပေးခဲ့ပါတယ်ဒါပေမဲ့တခြားအမျိုးသားလှုပ်ဖို့ဂိုင်ဘက်တွင်နဲ့နေလေစာအတူစားတာတွေ့တာနဲ့သူတို့ခင်ပွန်းတွေကအလုပ်ထုတ်သွားကြတယ်လေ
ပါရင်းအနေနဲ့လည်းအရင်တုန်းကရုပ်ရှင်မင်းသမီးဖြစ်ခဲ့ခြင်းအကနေအခုရေဒီယိုမှာလှုပ်ရဲ့နောက်ထပ်ဖြစ်စင်တာတစ်ခုပေါ်လာပါတယ်သူမက
မဲဂျစ်စတေဗီကရူကမတ်လပ်ဥစ်ဂါမေဘတ်လာ
ဂျမလက်ထမဲဘယ်မိသားစုတဲမှာမဆိုအပြောင်းလဲလှုပ်ပေးခြင်းပါတယ်သူတို့ရဲ့သမီးတွေကြောင်းတက်တဲ့နေနှိပ်ဆက်ခံရတဲ့အမျိုးသမီးတွေတရားမျှတမှုရတဲ့နေသူတို့အခွင့်အရေးကိုတည်တင်နေ
ဒီရေဒီယိုလုပ်ငန်းရဲ့စိန်ခေါ်ချက်ကတော့ဖရင်းလိုတခြားအမျိုးသမီးတွေလည်းအတားအဆီးတွေကိုကြော်ပြီးဘဝတက်ကိုတိဆောက်နိုင်တယ်ဆိုတာကိုဆက်ဆောင်နိုင်ဖို့ပဲဖြစ်ပါတယ်ခင်ဗျ
ကိုဝင်းမင်းပြပြသွားတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ဒုအတန်အစီအစဉ်စီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံသက်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့သတင်းအစီအစဉ်တွေနားဆင်ကြရမှာပါ။လိုင်းဒိုမီတာ1925 32လိုင်းလမ်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA American တိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုတနင်္ဂနွေနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင
်။ခုနှစ် 2019 ခုနှစ်တွင်အာဂီလိုက်စားမှုတွေစီးပွားရေးကျဆင်းမှုတွေနိုင်ငံရေးလုပ်ပိုင်ခွင့်တွေနဲ့ကိုပိုင်လွတ်လပ်ခွင့်တွေနဲ့ပတ်သက်ပြီးတော့သနားပြတောင်းဆိုတာတွေကဘာတဝမ်းမှာဖြစ်ပွားခဲ့ပါတယ်။ကဘာတဝမ်းကနိုင်ငံပေါင်း16နိုင်ငံထပ်မင်းမှာအခုနှစ်တွင်တိုင်းနဲ့ပတ်သက်ပြီးတော့သနားပြပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့တာပါ။အစနိုင်ငံဒီထဲမှာဆိုရင်တော့ဟောင်ကောင်မှာဆိုရင်လည်းတရုတ်နိုင်ငံကိုတရားခံလွှဲပြောင်းရေးဥပဒေကြမ်းကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပြီးတော့လူတွေတန်းနဲ့ချီပြီးတော့ပါဝင်ခဲ့ပါတယ်။ဟောင်ကောင်မှာဒီမိုကရေစီရေလှရှားသူတွေဟာဒီနေ့မှပဲစုဝေးချီတက်ခဲ့ကြပါတယ်။ဟောင်ကောင်ဒီမိုကရေစီနဲ့လူ့ခွင့်ထောက်ခံတဲ့ဥပဒေမူကြမ်းတစ်ခုကိုသမ္မတ Trump ကလက်မှတ်ရေးထိုးလိုက်တဲ့အပေါ်ကျေးဇူးတင်ကြောင်းပြသတဲ့အနေနဲ့သူတို့ဟာ American Council ဝင်ရုံးရှိကိုလည်းတွားရောက်ခဲ့ပါတယ်။ဒီနေ့ချီတက်ပွဲ၃ခုပြုလုပ်ဖို့စီစဉ်ထားတာဖြစ်ပြီးတော့ချီတက်ပွဲတွေအတွက်အာနာဘိုင်းဒီစီကလည်းခွင့်ပြုချက်ယူထားပါတယ်။အီရန်နိုင်ငံမှာစိုးရွားတဲ့လူထုညဉ့်ဉာဏ်မှုအခြေအနေကြောင့်မြို့တော်တီရန်ပါဝင်နေရာတော်များများမှာကျောင်းနေတဲ့တက္ကသိုလ်တွေကိုပိတ်ထားတယ်လို့မနေ့စနေနေ့ကအစိုးရသတင်းတွေမှာကြေညာလိုက်ပါတယ်။လူထုညဉ့်ဉာဏ်မှုမြင့်တက်လာတဲ့အခြေအနေပေါ်အရေးပေါ်အစည်းအဝေးကျင်းပပြီးနောက်မှာဒုတိယမြို့တော်ဝန်ကအခုလိုကျောင်းတွေကိုပိတ်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်ဆိုပြီးတော့အီရန်အစိုးရပိုင် IRNA သတင်းဌာနကပြောကြားလိုက်ပါတယ်။စပိန်နိုင်ငံမက်ဒရစ်ရို့မှာမနေ့ဖြန်ဒန်လာနေ့မှာစတင်မဲ့ရာဇဝတ်ဆိုင်ရာညီလာခံကိုကမ္ဘာတော်မှာရှိတဲ့နိုင်ငံပေါင်း200လောက်ကကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်ပါတယ်။ရာဇဝတ်ပြောင်းလဲမှုဆိုင်ရာပြဿနာတွေပို့ပြီးတော့စိုးရွားလာနေတယ်ဆိုတဲ့စိုးရိမ်စရာသတိပေးချက်တွေနဲ့အမေရိကန်ကရာဇဝတ်ဆိုင်ရာသဘောတူညီမှုကနေနှုတ်ထွက်လာနိုင်တယ်ဆိုတဲ့ကိစ္စတွေကဒီညီလာခံကိုအဓိကလွှမ်းမိုးထားတာဖြစ်ပါတယ်ခင်ဗျာ။
တနင်္လာနေ့ညနေခင်းဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရေးမှုကမတ်စုမုံဖြစ်ပါတယ်။တန်ဖန်းအင်ဂျင်နီယာကတော့ Patrick De Ya ပါရှင်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 70နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA TV Magazine အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA သောတာရှင်အားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.